one place to create a new service unlike anything that's been done before. Apple TV Plus.
Apple TV Plus. Oscar Sushin director Steven Spielberg ကဆိုရင်စိတ်ကူးစိတ်တမ်းတွေကိုနီးပညာနဲ့ပေါင်းပြီးတော့မှဖန်တီးနိုင်စွမ်းရှိတဲ့
This is my first time at Apple. The place where imagination and technology join forces to change the world through sight and sound and touch.
စိတ်ကူးညံတွေကိုအမြင်အကြအတွေ့အာရုံတွေနဲ့လက်တွေ့ခံစားနိုင်အောင်လို့နီးပညာနဲ့ဖန်တီးခဲ့တဲ့ Apple ကုမ္ပဏီက ကမ္ဘာ ကြီးမှာအပြောင်းအလဲတွေဖြစ်အောင်လုပ်နိုင်ခဲ့တယ်လို့စတီဗင်စပီးဘတ်ကခြေကျူးပြောပြီးတော့မှ Apple TV Plus ကိုမိတ်ဆက်သွားတာရှင်အခုလက်ရှိရှိနေတဲ့ Netflix တို့ Amazon Prime တို့ Hulu တို့လိုမျိုးအွန်လိုင်းကနေရုပ်သံစတရီမင်းဝင်ဆောင်မှုပေးမဲ့ Apple ကုမ္ပဏီကစတား
ပါဝါကိုသုံးတယ်လို့ပြောရမှာပေါ့ကွာညုံညာအချို့လိုရှိုးတိုင်းတို့လိုမျိုးဖြော်ရည်လုပ်ငန်းကြီးတွေကထုတ်လုပ်တဲ့ရုပ်သံဇာတ်လမ်းတွေကိုအွန်ဒီမန်းဝင်ဆောင်မှုပေးပါတယ်မဟုတ်ဘူး
ကုမ္ပဏီကကိုယ်ပိုင်ရုပ်တံဇာတ်လမ်းတွေရုပ်ရှင်တွေမှတ်တမ်းရုပ်ရှင်တွေနောက်စနစ်ပြောကြတဲ့တောက်ရှိုးတွေကိုလည်း Apple TV Plus ကနေပြီးတော့တင်ဆက်သွားမယ်ဆိုရယ်မှတ်စမြတ်မဟုတ်လားလောလောဆယ်ပညာထားတဲ့အတိုင်းဆိုရင်တော့ Oprah Winfrey ဖန်တီးမဲ့မှတ်တမ်းရုပ်ရှင်တွေ Apple TV Plus မှာပြမယ်နောက်ဂျန်နီဖာအန်ဒါဆန်တို့ရီးစ်ဝီသစ်ပူးနိုနောက်စတီဗ်ကာရဲလ်တို့လုပ်မဲ့တောက်ရှိုးဆွေးနွေးပြောမဲ့အစီအစဉ်ကိုလည်းပြမယ်နောက်
I've
never seen this much star power in one place at a tech event. So that was the first. And again, these were A-listers. These were some of the top.
J.J. Abrams to Oprah Winfrey Lulu, A-list winner, Apple platform
အနာဂတ်မှာသူတို့တခြားလုံးမဲ့အပ်ပစီစဉ်တွေကိုသူတို့ယုံကြည်တယ်ဆိုတာတတ်တာဖြစ်ပါတယ်။တကယ်တမ်းပြောရမယ်ဆိုရင်ဒီ iPhone လိုမျိုးအပ်ပစီစဉ်တွေအများကကျလာတယ်။အဲ့တော့ဗီဒီယိုစတရီးမင်းဝင်ဆောင်မှုနဲ့ပုံမှန်ဝင်ငွေရအောင်လို့စီးပွားရေးကိုချဲ့တာလို့ဒီပညာလောကမှာတော့တော်တော်လေးသုံးသပ်ကြရရှင်။
Apple TV channel ကိုကြည့်နိုင်မယ်။Apple App ကိုမိလာလဲကြောက်လို့ရှင်ထုတ် iPhone, iPad, Apple TV, Mac ကွန်ပျူတာတွေပေါ်ကနေကြည့်လို့ရမယ်။ဒါတွေမကဘူးဒီ online နဲ့ချိန်နိုင်တဲ့ smart TV တွေ, stream device set တွေအားလုံးကနေကြည့်လို့ရမယ်လို့အပ်ပကတော့ကြေညာထားတယ်မှတ်စမြတ်မဟုတ်။
Video တွေကို online ပေါ်ကနေပြီးတော့ stream လုပ်ပြီးကြည့်နိုင်မယ်ဝင်ဆောင်မှုမှာလောလောဆယ်က Netflix ကရှေ့ပြေးနေတယ်ပြောရမယ်။ 2000 ခုနှစ်မှာဝင်ဆောင်မှုကိုစခဲ့တာခုဆိုရင်တော့မြန်မာနိုင်ငံအပါအဝင်ဒီတစ်ကမ္ဘာလုံးမှာ Netflix ဝင်ဆောင်မှုကိုယူထားတဲ့သူကတန်းတရာ40လောက်ရှိနေပြီအဲဒါကြောင့်
Apple ကအမိလိုက်ရမယ်လို့လည်းထောက်ပြနေပါတယ်ဒါပေမဲ့လည်းအပ်ပစီသုံးသူတွေတန်းထောင်ချီရှိနေတဲ့အချိန်မှာအပ်ပစီအကတဆင့်ကြီးမဲ့ပိဿကလည်းနည်းမှာမဟုတ်ဘူးလို့တင်ဘတ်ဂျလင်ကတော့သုံးသပ်တယ်ဗျ
I don't think that people will jump just to Apple and kill Netflix. I think that Netflix will still be valuable as they invest in more content, etc. But I do think that Apple has.
We got Netflix to talk and the other bit down like Ali Melo John Matemu. Netflix got a season with it through Zuni Tavalo, Komi Dambushi Nova. Abba Baga, the Bandaragaro, 2 year iOS, send it don't let Lagan to see the guard, stand the tall of she. Net computer don't need the guard, stand only a lot, she needs it all.
ဒီညပိုင်းဆရာစားသုံးလူပိုင်းသုံးသက်တဲ့သူကယ်ရိုလီနာမီလန်စီကလည်း Apple က online streaming ဝင်ဆောင်မှုလုပ်မယ်ဆိုတဲ့အတွက်အရေးသွေးပိုင်းကတော့ပြောစရာလိုမှာမဟုတ်ဘူးလို့ပြောပါတယ်
But I think ultimately is it, for me it was about across three different areas so TV gaming
and TV gaming ကျွန်တော်မတူတဲ့ဌာနတုံးကို Apple ကလုပ်မယ်ဆိုတာကရည်သွေးရှိတဲ့တင်ဆက်မှုတွေကိုလုပ်တော့မှာတယ်လို့ကျွန်မမြင်မိတယ်။အစီအစဉ်ဖန်တီးသူတွေအတွက်အားရစရာပဲပေါ့ရှင်။ဂိမ်းမှာပဲဖြစ်ဖြစ် ရုပ်သံအစီအစဉ်တွေဖန်ပြီးသူတွေပဲဖြစ်ဖြစ်သတင်းတော့ပဲဖြစ်ဖြစ်သူတို့ရဲ့တင်ဆက်မှုတွေကိုပြတ်တတ်နိုင်တဲ့နေရာသစ်တစ်ခုရရှိလာမယ်လို့ထင်ပါတယ်
Apple TV Plus ကိုစောင်းကောမှာထွက်မယ်လို့ကြေညာထားပြီးမယ်ဈေးဘလောက်ယူမှာလဲဆိုတာကတော့မပြောသေးဘူးပြဒါပေမဲ့ဆက်စပ်ကပြောသလိုပဲ Netflix တို့ Amazon Prime တို့ Hulu တို့လိုမျိုးဝန်ဆောင်မှုတွေကိုရင်မောင်းတန်းနိုင်အောင်လုပ်ရမယ်နောက်ဆိုရင်တော့ Disney ကလည်း Disney Streaming ဝန်ဆောင်မှုပေးတော့မှာဆိုတော့တော်တော်လေးတော့ပြန်ရမယ်ထင်တယ်မဆွမ်းမော
အဲ့ဒါကြောင့်လဲဒီဝန်ဆောင်မှုတွေထက်သာအောင်ထူးခြားအောင်လို့ Apple ကဘလောက်လုပ်နိုင်မှာလဲဆိုတာကိုဒီပညာအသားဝင်ကစမ်းသပ်နေကြတယ်လေဒေတာရာကတော့ Apple TV Plus ကိုမိတ်ဆက်ပွဲမှာတော့ဟောလိဝုဒ်အကျော်မော်ရီနဲ့ကွဲထုတ်မိတ်ဆက်ခဲ့တဲ့အတွက်အများရဲ့အာရုံစိုက်မှုကိုတော်တော်လေးကြားခဲ့ပါရဲ့ရှင်